ဟေတီနိုင်ငံမှာသမ္မတဂျူဗနဲလ်မိုအစ်လှုပ်ကြံခံလိုက်ရပြီးတဲ့နောက်နိုင်ငံရဲ့အဓိကအခြေခံအဆောက်အအုံတွေကိုကောက်ွယ်ပေးဖို့အမေရိကန်နဲ့ကုလသမဂ္ဂတပ်တွေလွှတ်ပေးပါလို့ဟေတီဂျာဗျအစိုးရကပန်ကြားထားပါတယ်။ဟေတီဂျာဗျအစိုးရဘက်ဝန်ကြီးချုပ်ကလော့ဒ်ဂျိုးဇက်နဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်သိုနီဘလင်ကန်တို့ဗိုလ်ထုနေ့ကဆက်သွယ်ပြောဆိုချိန်တွင်အမေရိကန်တပ်ဖွဲ့တွေဆီလိုပေးဖို့ပန်ကြားခဲ့တဲ့အကြောင်းဟေတီမြို့ကောက်ပွဲဆိုင်ရာဝန်ကြီးမက်သီးယပ်စ်ဖီယေကရိုက်တာနဲ့ AFP အပါအဝင်သတင်းဌာနတွေကိုပြောပါရယ်။ဒါ့အပြင်ကုလသမဂ္ဂတပ်ဖွဲ့တွေလှူပေးဖို့ကိုလည်းဝန်ကြီးချုပ်ဂျိုးဇက်ကလူညိုရေးကောင်စီကိုကြာသပတေးနေ့မှာပန်ကြားခဲ့တယ်လို့ဝန်ကြီးမက်သီးယပ်စ်ဖီယေကပြောပါရယ်။စိတ်ကန်းလေးစိတ်နဲ့စွမ်းအင်ဆိုင်ရာလိုခြေကန်ဆောက်အုံတွေကိုပြတ်မှတ်ထားလာမယ့်အခြေအနေနဲ့ကျွန်တော်တို့ရင်ဆိုင်နေရပါတယ်လို့ဝန်ကြီးမက်သီးယပ်စ်ဖီယေကရိုက်တာသတင်းဌာနကိုပြောပါရယ်။အမေရိကန်အနေနဲ့လက်ရှိအချိန်မှာစီးရဲကူညီပေးဖို့အစီအစဉ်မရှိသေးဘူးလို့မီမဖော်လိုတဲ့အမေရိကန်ဆွေးနွေးပွဲအကြီးအကဲတာဝန်ရှိသူတူကပြောတာကိုရိုက်တာသတင်းဌာနကကိုးကားဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ AFP ကဆက်သွယ်မိများနဲ့ပေါ်ကုလသမဂ္ဂဘက်ကတုံ့ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ။